ဆုံးမေးချင်တာဆရာတို့ NLD အစိုးရတာဝန်ယူပြီးကြတဲ့ကအခုကြုံရတဲ့အထိအောင်မြင်မှုတွေဟာကျင်းနဲ့နှစ်သိမ့်လောက်တဲ့အချိန်ကြီးရှိပါလားသူတို့မဟုတ်တာပို့ပြီးတော့စိန်ခေါ်မှုတွေများပို့ပြီးများနေသလားဆိုတာနည်းနည်းပထမဆုံးအကြံဉာဏ်သုံးသပ်ပြောဆရာပို့ပြီးအောင်မြင်မှုရှိခဲ့တဲ့ထင်သလားအခက်အခဲတွေပို့တွေ့ရတယ်လို့ထင်ပါလားဆရာ
ဟုတ်ကဲ့ကျွန်တော်ထင်တာတော့ကျွန်တော်ထင်နေတဲ့အနေနဲ့တော့အခက်အခဲတွေပို့ပြီးတော့တွေ့ရတာကျွန်တော်တို့မမျော်လင့်တဲ့အခက်အခဲတွေနော်ကျွန်တော်တို့မျော်လင့်တာခက်သေးသေးပေါ့ဗျာအခုတော့ခက်သေးသေးတွေ့တယ်အဲ့လိုမျိုးတွေတွေ့နေရတယ်လို့ထင်ပါတယ
်အဓိကအဖြစ်အဲ့ဒီအခက်အခဲတွေဟာပြည်တွင်းလားပြည်ပလားဘယ်ဟာပြောချင်ပါလဲဆရာအဓိကအဖြစ
်ကျွန်တော်ပြည်တွင်းကိုပဲပြောတာပါ
ဟုတ်ကဲ့
ဒီနေ့လည်းခက်ခဲတာဒီကြိမ်းအဓိကပ
ါလူတို့ရဲ့မျောမှန်းချက်သိမြားလွန်းနေလို့လူတို့ရဲ့ဆန္ဒအတိုင်းဖြစ်မလာနိုင်တာများအဲ့ဒါကိုအခက်ခဲတစ်ခုလို့ဆရာပြောချင်ပါလား
ဟုတ်ကဲ့ဒီလိုလဲပြောကြပါတယ်ဒီလိုလဲတွေးကြပါတယ်ဒါပေမဲ့တကယ်လက်တွေ့ကျွန်တော်တို့လူတို့နဲ့နှီးစပ်တဲ့နေရာမှာနေပြီးတော့ပြောကြည့်ရင်တော့အဲ့ဒီလိုမဟုတ်ဘူးလူတို့ကဒီလောက်တောင်းဆိုနေတာမဟုတ်ဘူးဒါပေမဲ့လို့အောင်မြင်မှုအတိုင်းသာလဲလွန်းနေလို့လူတို့ကဒီလိုတော့မြင်လာပါတယ
်ဆိုတော့လူတို့ဆိုလို့လူတို့နဲ့ထိတွေ့ဆက်ဆံမှုမြတ်သားအဖြစ်နိုင်ငံရေးသမားတွေဟာအနာရလာတဲ့အခါလူတို့နဲ့တဖြည်းဖြည်းကင်းကွာသွားတယ်လူတို့အတန်ကိုတိုက်ရိုက်မကြဘူးလူတို့နဲ့ထိတိုက်ရိုက်ထိတွေ့မှုနည်းတယ်ဆိုပြီးတော့သုံးသပ်ကြပါတယ်ဆရာတို့ NLD ပါတီမှာတည်းတည်းမရရင်ခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့လူတို့နဲ့ထိတွေ့မှုလူတို့အတန်ကဒေါန်ဆန်းစုကြည်နာကိုတိုက်ရောက်ပါလေဆရာ
ကျွန်တော်အမြင်ကြောရင်တော့တိုက်ရိုက်ရောက်ပါလေဒါမလို့အခုနပြောနေတဲ့အကျက်ခဲဆိုတာတွေရဲ့ကိစ္စကြောင့်အောင်မြင်သေးတဲ့လောက်မအောင်မြင်သေးဘူးလို့ကျွန်တော်တို့ဒီလိုပဲပြော
ဆက်ဟုတ်ကဲ့ဆရာကျွန်တော်အခက်ခဲကိုပြောကြရပါဆိုဆရာအကြီးကျယ်ဆုံးအခက်ခဲပါလဲ
ဟုတ်ကဲ့ပါအကြီးမားဆုံးအခက်ခဲကဖွဲ့စည်းပုံခြေခံဥပဒေကဒီမိုကရက်တစ်ဥပဒေဖြစ်ဖို့အရေးကြီးဆုံးခက်ခဲပ
ါဆိုတော့အဲ့ဒီဟာကိုရွေးကောက်ပွဲမတိုင်ခင်အစီကတော့အများကြီးပြောခဲ့တယ်ရွေးကောက်ပွဲမဲဆွဲတဲ့ကာလမှလည်းပြောခဲ့တယ်ရွေးကောက်ပွဲပြီးလို့ NLD အစိုးရတာဝန်ဆိုင်ယူတဲ့အချိန်နောက်ပိုင်းမှာဒီကိစ္စကိုလုံးဝကင်နာမတွေ့ရတော့ပါဘူးဘာဖြစ်လို့လဲဆရာ
ကျွန်တော်တို့ဘာဖြစ်လို့လဲလို့ဆိုတော့ဥပဒေပြဋ္ဌာန်းချက်ရကျွန်တော်တို့မှာတိုင်တူခွင့်ကိုမရဘူးချက်နော်ဥပဒေကဒီလိုအခြေအနေမျိုးဆိုတာကျွန်တော်တို့ကအခုမှပြောနေတာမဟုတ်ဘူးအရင်ကလည်းပြောပါတယ်သိလည်းသိပါသို့တော့ရွေးကောက်ပွဲအနိုင်ရရင်တော့ဒီဥစ္စာဖြည်းဖြည်းချင်းเนาะချောမွေသွားမယ်เนาะအဲ့ဒီလိုကျွန်တော်တွေးနေတယ်တကယ်လက်တွေ့မှာကြည့်ချောမွေတယ်ကျွန်တော်တို့တကယ်အခက်အခဲကိုလည်းမကျော်နိုင်သေးဘူးအရေးကြီးဆုံးပြည်သူလူထုကိုအကျိုးပြုတဲ့စစ်သားတွေရုပ်ဖို့နေရာမှာအဲ့ဒါတွေကအနောက်ဆက်အခက်အခဲတွေအများကြီးဖြစ်စေပါ
တချို့ကသုံးသပ်ပါတယ်အထူးသဖြင့်ပြပကပညာရှင်ဆိုတဲ့ပုဂ္ဂိုလ်တွေကဘယ်လိုသုံးသပ်လဲဆိုရင်တက်မတော်ဟာပြည်ထောင်စုမပြိုကွဲရေးကိုသူတို့စိတ်ချတဲ့အခါမှမှနောက်ဆုတ်မယ်အထူးသဖြင့်တိုင်းရင်းသားညီညွတ်ရေးကိစ္စတိုင်းရင်းသားနဲ့ငြိမ်းချမ်းရေးပြဿနာဟာသူတို့စိတ်ချလက်ချဖြစ်တဲ့အချိန်တွေရောက်ရင်တဖြည်းဖြည်းနောက်ဆုတ်မယ်လို့ဆိုပါတယ်ဆိုတော့အဲ့ဒါကမှန်ပါသလားဆရာသူတို့မှအဲ့ဒါကိုရင်မဲ့ရှာပြီးအကြောင်းပြသလားအဲ့လိုလေကျွန်တော်နှစ်ဖက်စဉ်းစားကြည့်ပါ
ကျွန်တော်အမြင်တော့ရမင်းရှာပြီးအကြောင်းပြတယ်လို့ပဲမြင်ပါတယ်ကျွန်တော်တို့ဟိုတကယ်တမ်းအပြစ်တိုင်းကြီးကိုတကယ်ချစ်ကြလို့ရှိရင်တိုင်းကြီးချစ်တဲ့အလို့ကိုဝိုင်းလို့ကြာမှာနော်အခုကအဲ့လိုမဖြစ်ပဲနဲ့ဒီပိုင်းကကြိုးစားတယ်ဒီပိုင်းကဟိုလိုပေါ့လက်မခံဘူးအဲချုပ်ပြီးတော့ပြောလိုက်ရင်တော့ဖွဲ့စည်းပုံခြေကောင်ခြေကောင်ဥပဒေမှာရှိတဲ့အတိုင်းရှိနေတဲ့ပြည်သူ့ခြေကဥပဒေကပြည်သူလူထုရဲ့เนาะဟိုနေ့ဆန္ဒနဲ့မကိုက်ညီတဲ့အချက်တွေအဲ့တော့အဲ့ဒါကြီးကိုဒါပဲလို့ပြောရင်တော့မသိတော့ဘူးတဲ့
ဟုတ်ကဲ့အထူးသဖြင့်တိုင်းရင်းသားတွေနဲ့ညီညာရေးစည်းစပ်တဲ့နေရာမှာတချို့တိုင်းရင်းသားတွေကပြောပါတယ် NCA သဘောတူညီချက်ပြည်လုံးကျောက်အဖြစ်ခရစေးသဘောတူညီချက်နဲ့ပတ်သက်ပြီးတော့ပြန်ပြင်ဖို့တိုင်းရင်းသားတွေတင်ပြပေးမယ်ဒေါန်ဆန်းစုကြည်ကအဲ့ဒါကိုလုံးဝအရှုံးပေးပဲဒီအတိုင်းပဲလက်မှတ်ထိုးဖို့ပြောနေတယ်ဆိုတာအဲ့ဒီကိစ္စမှာတော့တက်မတော်ရဲ့ဖိအားပါပါသလားသူတို့မဟုတ်ဒေါန်ဆန်းစုကြည်ကပြင်ပြလို့မရနိုင်ဘူးလားလို့သူတို့သုံးသပ်ကြပါလိမ့
်ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီ NCA ကဲဟာကိုပြင်ဖို့ကိစ္စတဲ့ကိုအလုံးပါဝင်လက်မှတ်ထိုးနေဖို့အင်အားပို့ရေးကြည့်မယ်ကျွန်တော်တို့အမျိုးမျိုးပြောကြပါတယ်ဒါကျွန်တော်တို့ကခုမြင်တော့သမဟုတ်ပါဘူးအဲ့တော့ဘယ်ဘက်ကပဲပါမှာပြင်ရမယ်နော်ပြင်ရမယ်လိုအပ်ရင်ပြင်မှာဒ မပြင်းဘူးလို့ကျွန်တော်တို့အဲ့ဒီအနေကြီးရောဥက္ကဋ္ဌရောဒီလိုပြောခဲ့တာတခုမှမရှိပါဘူ
းဆိုအခုပြန်ပြီးတော့ဒီအတိုင်းပဲမပြင်းပဲလက်မှတ်ထိုးပါလို့ပြောတယ်လို့ဆိုရဆရာတိုင်းတရက
ဟုတ်တယ်ကျွန်တော်တို့ဒီဥစ္စာပြင်းမှုမပြင်းဘူးဆိုတာလက်မှတ်ထိုးလိုက်ပါပြင်းမှုကိစ္စကလည်းတီးခြားသွားလို့ရပါတယ်ဆိုတော့တခုကိုတခုအမိသည်မရှိပဲနဲ့အတင်းရှိနေကြတဲ့သဘောဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ
်ဆိုတော့အခု27ရာစုပင်လုံကိုဒုတိယအကြိမ်ခေါ်ယူမယ်စီစဉ်ထားပါတယ်အဲ့ဒီမှာတော့ဘယ်လောက်ရွေးမယ်လို့ထင်ပါလဲဆရာအရင်နဲ့ပို့ပြီးတော့လက်ရှိအချိန်နဲ့ပို့ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာရေးအတွက်ဆိုရင်အစ်စ်ကရဆေးရီရော political dialogue ပေါ့နော်ဟိုဟိုနေပေါ့အဲမြန်မာရေးရာတိစုစုရင်ဒါကြီးကအလုံးတစ်ပြိုင်နဲ့သွားမှာတစ်ခုပြီးမှတစ်ခုလုံးမယ်ဆိုရင်ဘယ်လုံးမှအလုံးမဖြစ်ပါဘူးအဲ့ဒါအဓိကအားလုံးဒီလိုပဲသဘောပေါက်ပြီထင်ပါလေ
ဆိုတော့ဆရာဒီဒုတိယအကြိမ်ကျင်းပပြီးအချိန်နဲ့ထူလာမယ်ရွေးလာမယ်လို့ထင်ပါလား
ယုံကြည်ပါတယ်ယုံကြည်ပါတယ
်နောက်တချို့ကအခုနောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပြန်ပြီးတော့စစ်ဖြစ်တဲ့ကိစ္စမှာ energy အစိုးရဟာဒါငင်းငန်းရေးဘာညာသိပြောတာမတွေ့ရဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီဘက်ကထိုးစစ်ကိုပဲအစိုးရဘက်ကထိုးစစ်စင်တဲ့ကိစ္စဘက်ကယက်တီပြီးတော့ပြောနေတယ်ဒါတက်မတော်ဘက်ကထိုးစစ်ကိုဘက်မှာယက်တီပြီးပြောနေလို့လည်းတချို့ကသုံးသပ်ကြပါတယ်ဆရာဘာပြန်ပြောလို့ပါလဲ
ကျွန်တော်တို့ကအဲ့ဒီကိစ္စတွေကိုအဲ့ဒီလိုလေတိုင်းတော့ပြောရုံမမဟုတ်ပါဘူးတိတိဆိုင်ဆိုင်နဲ့နှိမ့်နှိမ့်ဆောင်ရဖို့လိုအပ်မယ်နော်ဘောကျက်ကစက်စင်းကြီးဆိုပြီးတော့လှုပ်ခါပြီးတော့စစ်နေခံနေတယ်ဆိုတဲ့အခြေအနေမှာဘယ်သူကစတာလဲအခုဘာသာလေးဘယ်သာအမျိုးမျိုးတွန့်နေကြတယ်အဲ့ဒါကစုံစည်းပြီးတော့လုံးဝပြည်လည်မဲ့ကိစ္စမျိုးပြောနေတယ်တော့ဘာမှဖြစ်လာမှာမဟုတ်
ဟုတ်ကဲ့နောက်နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်အာဆီယံတဲ့မှာအနေဒီအစွာတက်လာပြီးကြတာမြန်မာနိုင်ငံဟာအတော့ကိုမျက်နှာပွင့်လန်းလာခဲ့ပါတယ်ကျွန်တော်လက်ရှိကအာဆီယံကိစ္စနဲ့ပတ်သက်ပြီးတော့ဘန်ကောက်ပြည်တော်မှာထိုင်ခဲ့တော့မှကျွန်တော်အနေနဲ့လုခဲ့ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့နည်းနည်းအဲ့ဒီဖက်ကစင်ခေါမှုတွေတွေ့လာပါတယ်အထူးသဖြင့်မလေးရှားနိုင်ငံစပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာပဲလို့သုံးသပ်လိုပါတယ်မလေးရှားရဲ့ပြောကြားချက်ကိုပြည်မကလူတွေတချို့ကတခြားဗမ်းလိုက်တဲ့ထိုင်းကပညာရှင်တွေကလည်းပြောကြပါတယ်ဒီမလေးရှားဝန်ကြီးကသူနိုင်ငံရေးတိက္ခာကြနေရကိုအဖတ်ဆက်ဖို့အတွက်ဒီဟာကိုကင်ပြီးကစားနေတယ်လို့ဆရာရဲ့သုံးသပ်ချက်လည်းကြားချင်ပါတယ်ဟုတ်ကဲ့
ကျွန်တော်ကဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီလူမျိုးတွေကိုနော်ဒုက္ခဒုက္ခရအောင်ဒီလူတွေကိုဟိုကယ်တင်လို့မရအောင်ကျွန်တော်တို့ဘာတစ်ခုမှမလုပ်ခဲ့ဘူးအဲ့တော့အဲ့ဒီလူတွေကိုကယ်တင်လို့မရအောင်ဆက်ကယ်ပစ်စီတာတချို့သောနိုင်ငံတကာအုပ်စုအတိုင်းဝန်ကလုံလို့အဲ့လိုဖြစ်နေတာကျွန်တော်တို့ကဖြည့်ရှင်းနေတယ်သူတို့ကဖြည့်ရှင်းလို့မရအောင်လုပ်တယ်ဒီဥစ္စာတွေကကျွန်တော်လက်တွေ့အားဖြင့်ကျွန်တော်ဒီမှာတွေ့နေရတာ
ဆိုတော့အခုအင်ဒိုနီးရှားရဲ့ပါဝင်မှုကတော့ဘလောက်မလေးရှားနိုင်ငံရဲ့သဘောထားကိုတုံ့ပြန်နိုင်မယ်အဲ့ဒါကိုဖာထေးနိုင်မယ်မလေးရှားကိုဒီလမ်းစဉ်တိုင်းလိုက်လာအောင်ဆွဲဆောင်နိုင်မယ်လို့ဆရာမျှော်လင့်ပါလားအင်ဒိုနီးရှားရဲ့လျှော့ပေါ့
ကျွန်တော်တို့အင်ဒိုနီးရှားရဲ့သဘောထားအသေးအရေးရှိပါတယ်အင်ဒိုနီးရှားလူဦးရေအဖြစ်နော်အရေးအတွက်များပြားတဲ့အဲ့ဒီဘာသာဝင်တွေအများကြီးရှိပါတယ်အင်ဒိုနီးရှားရဲ့သဘောထားအဓိကမြန်မာနိုင်ငံရဲ့ဒီကြေညာနဲ့ပတ်သက်ပြီးတော့အဓိကအကြောင်းများဟန့်နိုင်တဲ့ကိစ္စလို့ထင်ပါတယ်
အဲ့ဒီခိုင်ဒီသာဖွံ့ဖြိုးရေးဆိုတာလည်းပဲနိုင်ငံတကာကပြောကြတာများလာပါပြီဒီဒီသာဖွံ့ဖြိုးအောင်လုပ်ပေးမယ်ဆိုတာနိုင်ငံတကာအဖွဲ့အစည်းပေါင်းစုံနိုင်ငံပေါင်းစုံကပြောပါတယ်ဒီပြဿနာဖြစ်နေရလဲကြာပါပြီဒါပေမဲ့လောလောဆယ်မှာဘာမှဖွံ့ဖြိုးတိုးတက်မှုနဲ့ရှိနေလာသေးဘူးလဲသုံးသပ်ကြပါတယ်အဲ့ဒါကောဆရာ
ဟုတ်ပါတယ်ဖွံ့ဖြိုးတိုးတက်မှုရှိပါအောင်ဘာလို့ဖွံ့ဖြိုးတိုးတက်မှုမရှိလဲဆိုဒီမှာတကယ်နိုင်ငံရေးပြဿနာကိုမရှင်းနိုင်တော့နိုင်ငံရေးပြဿနာမရှင်းမနဲ့အော်ကျွန်တော်စီးမီးတို့နဲ့ကုနေတာရေရှည်ဖြစ်နေတဲ့အတွက်ဒီလိုဖြည့်ရှင်းလို့မရတာလို့ကျွန်တော်အဲ့လိုယူဆပါတယ
်။ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ NLD ပါတီတွင်ကိစ္စဖြစ်ပါတယ်။အထူးဖြင့်ခေါင်းဆောင်မှုဆက်ခံရေးဖြစ်ပါတယ်။အဲ့ဒီကနေပတ်သက်ပြီးတော့ NLD မှာပြင်ဆင်မှုအခုထိမရှိသေးဘူးလို့တချို့ပြောကြပါတယ်
။ဟုတ်ကဲ့ပါ။ဒါလည်းတော့ဖြည့်ရှင်းရခက်တဲ့ပြဿနာပါ။ NLD မှာတောက်လျှောက်ကျွန်တော်တို့အပါအဝင်လှုပ်လာတဲ့လူတွေဟာဘာတန်ရုံးစင်မှတရှိဘူးနိုင်ငံရေးတန်ရုံးစင်ဒီမိုကရေစီတစ်ခုထင်းနဲ့လှုပ်ခဲ့ကြဒီလိုလူတွေအများကြီးရှိနေတဲ့အတွက်အခုနသ
ကျွန်တော်ကတော့ဒီကမ္ဘာကြီးကိုကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့
lower day, oh, Pinshani, the Rolomobion and Woga. Those are Sigar, the Lua Pioneer.